Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ24ရက်တောက်ကြနေ့ညနေ6:00ခွာနေ9:00အထိစီစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညနေခင်းသတင်းတွေကိုနန်းလောင်တဲ့သူစင်ညာပေးသွားမှာဖြစ်ပါတယ်ဇင်ဘာဝေးနိုင်ငံမှာတော့ MSN မနန်ဂါဂေါ်ကသမရသစ်ဖြစ်တဲ့ဒီကနေ့မှာကျန်းသစ္စာချိန်ဆိုလိုက်ပါပြီဟိုဟမင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံကိုတလှနေမှာလာရောက်ပြီးတော့သမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့နဲ့တရားစီတွေ့ဆုံသွားမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီမှာတော့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားတချို့ကားမတော်တဆဖြစ်လို့ကားပေါ်ပါလာသူအားလုံးတေဆုံးသွားတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ဝိဒရာနှစ်ခုတိုးချက်ခြင်းပေါ်သဘောတူတယ်လို့ကျွန်တော်ဘက်ကစဉ်းစားပြီးမယ်ဆိုရင်ကြံတဲ့ workload များနေတဲ့ဝန်ကြီးဌာနတွေလည်းပြန်လည်သုံးသပ်ပြီးအမြန်တိုးချက်ပေးမယ်ဆိုရင်ယနေ့မျိုးသားဒီမိုကရေစီ
တရားပြည်နယ်ဟုတ်တော်ကိုစလေဦးစိုးသိန်းပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေနဲ့လူကုန်ကူးခံရမှုအခြေအနေတခါပြည်နယ်ဆရာတော်ကြီးပြန်လွန်တော်မူသွားပြီဆိုတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဇင်ဘာဝေးနိုင်ငံမှာတော့ MSN မနန်ဂါဂွာကသမရသစ်ဖြစ်တဲ့ဒီကနေ့တောက်ကြနေမှာကျန်းသစ္စာချိန်ဆိုလိုက်ပြီးတော့ရောဘတ်မူဂဘီရဲ့38နှစ်ကြာအာဏာရှင်စနစ်လည်းအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်အသက်85နှစ်ရှိဖြစ်တဲ့ MSN မနန်ဂါဂွာဟာဟာရာရီမြို့မှာရှိတဲ့လူ6000ဆန်းနဲ့အမျိုးသားအားသာကွင်းကြီးမှာသမရသစ်ဖြစ်တဲ့ကျန်းသစ္စာချိန်ဆိုခဲ့တာဖြစ်ပြီးတော့ဇင်ဘာဝေးနိုင်ငံသားတွေကလည်းသူ့ကိုထောက်ခံအားပေးခဲ့ကြပါတယ်ဇင်ဘာဝေးနိုင်ငံနဲ့ဇင်ဘာဝေးပြည်သူတွေရဲ့ကောင်းကျိုးအတွက်ကျွန်တော်အနေနဲ့လှူဆောင်သွားမှာဖြစ်ပါတယ်ဒါကြောင့်ဘုရားသခင်အနေနဲ့စောင့်ရှောက်ပေးတော်မူပါလို့သမရသက်မနန်ဂါဂွာကပြောကြားခဲ့ပါတယ်မိချောင်းလိုနာမည်ကြီးတဲ့သမရမနန်ဂါဝါဟာဇင်ဘာဘွေစစ်တပ်နဲ့နီးစပ်သူလည်းဖြစ်ပါတယ်သူ့အနေနဲ့ဇင်ဘာဘွေသမရအဖြစ်နဲ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကတခုကတော့မူဂါဘီအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်လေးခုနီးပါးအတွင်းကြာဆင်းသွားခဲ့တဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်တည်ဆောက်ဖို့ဖြစ်ပါတယ်သမရဟောင်းမူဂါဘီနဲ့သူ့ရဲ့ဇနီးတို့ကိုတော့တရားဆွဲဆိုခြင်းကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်ပြီးခဲ့တဲ့နိုမ5ရက်နေ့ကမစ္စတာမူဂဘီကမနန်ဂါဝါကိုယာဒူးကနေဖြုတ်ချပြီးအသက်52နှစ်အရွယ်သူ့ရဲ့ဇနီးကိုသူ့နေရာမှာဆက်ခံဖို့ပြောကြားလိုက်ပြီးနောက်ပိုင်းမှာဇင်ဘာဘွေစစ်တပ်ကအာဏာသိမ်းခဲ့ပါတယ်ခင်ဗျာ
ယူဂန်ဒါနိုင်ငံက Red Pepper ပြည်ရင်သတင်းစာတမ်းရဲ့အကြီးအကဲဝန်ထမ်း၈ဦးကိုယူဂန်ဒါတာဝန်ရှိသူတွေကဖမ်းဆီးလိုက်ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုလိုက်ပါတယ်။အင်္ဂလိပ်ဘာသာနဲ့ထပ်ဝေတဲ့ပုဂ္ဂလိကပိုင်းကမ်ပါလာမြို့က Red Pepper သတင်းစာတမ်းကိုအင်္ဂါနေ့နောက်ပိုင်းမှာဝင်ရောက်ရှာဖွေပြီးတော့တိမတိုင်ခင်တရက်ကသတင်းအမှားတွေပုံနေထုတ်ဝေတဲ့ဆိုတဲ့ဆွဆွဲချက်နဲ့သတင်းထောက်တွေကိုဖမ်းဆီးခဲ့တာပါ။ယူဂန်ဒါသမ္မတယူရီမူဆန်ဗန်နီကရဝန္ဒါသမ္မတပေါ်လ်ကဂါမီကိုယာဒူးကဖယ်ရှားဖို့စီစဉ်နေတယ်ဆိုပြီးအမိမဖော်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ပုံနှိပ်ဖော်ပြခဲ့တာပါနိုင်ငံတော်တစ္ဆာဖောက်မှုအပြင်နိုင်ငံတော်လုံခြုံရေးကိုထိခိုက်နေနေတဲ့သတင်းမှားတွေကိုပုံနှိပ်ထုတ်ဝေမှုနဲ့လည်းသတင်းထောက်တွေကိုဆွဲချက်တင်ထားတယ်လို့ရဲဌာနပြောခွင့်ရအမီလီယန်ခယီမာက Reuters သတင်းဌာနကိုပြောပါတယ်သတင်းထောက်တွေကိုဘယ်တော့တရားရုံးတင်မလဲဆိုတာကတော့ခယီမာကပြောဆိုနိုင်ခြင်းမရှိပါဘူးသတင်းဌာနတွေကိုစောင့်ကြည့်နေတဲ့ American သတင်းထောက်များကကွယ်ရေးကော်မတီကသတင်းထောက်ရှိဦးကိုချက်ချင်းလုပ်ပေးဖို့ယူကနာအစိုးရကိုတောင်းဆိုထားပါတယ်
တပ်ဖွဲ့ဝင်44ယောက်နဲ့ဒူးမကြသေးခင်ကအာဂျင်တီးနားရေငုပ်တင်ပေါ်ပျောက်ဆုံးသွားတဲ့နေရာနားလောက်ကနေပောက်ကွဲမှုလို့ယူဆနိုင်မှာရှိတဲ့အတန်းတစ်ခုကိုကြားခဲ့ရတယ်လို့အာဂျင်တီးနားရေတပ်ကပြောလိုက်ပါတယ် ERA စံနှွမ်းရေငုပ်တင်ပေါ်ဟာပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးတော့အာဂျင်တီးနားရေတပ်ကတော့ဒီပောက်ကွဲမှုဟာပုံမှန်ထက်ထူးခြားပြီးတော့အချိန်တိုတိုနဲ့ပြင်းထန်တယ်လို့လည်းပြောပါတယ်ရေတပ်ကဒီရေငုပ်တင်ပေါ်နဲ့ဆက်သွယ်မှုပြတ်သွားပြီးနိုင်ပိုင်းအကြာမှာပဲရေတပ်ကနေပုံမှန်မဟုတ်တဲ့အတန်ထွက်လာတယ်လို့အမေရိကန်ရေတပ်နဲ့နိုင်ငံတကာနျူကလ িয়ার စမ်းသပ်မှုတားမြစ်ထားတာကိုစောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။ဘာကြောင့်ဒီပောက်ကွဲမှုဖြစ်ရလဲဆိုတာကိုအာဏာပိုင်တွေအနေနဲ့မသိရသေးကြောင်းနဲ့ဒီရေငုပ်သင်္ဘောတိုက်ခိုက်ခံရတဲ့အထောက်အထားတွေလည်းမရှိဘူးလို့အာဂျင်တီးနားရေတပ်ပြောခွင့်ရအန်ရီကေဘောဘီကပြောပါတယ်။ဆောင်းဟွားရေငုပ်သင်္ဘောရဲ့အခြေအနေကိုသေချာအတိအကျသိရတဲ့အထိဆက်လက်ရှာဖွေသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တန်တန်း34နှစ်ရှိဖြစ်တဲ့ဂျာမနီနိုင်ငံလို့ဒီဇယ်နဲ့လျှက်စစ်စွမ်းအင်သုံးဒီရေငုပ်သင်္ဘောကနိုမာ15ရက်နေ့တုန်းကဘက်ထရီပြဿနာရှိတယ်လို့သတင်းပို့ထားပြီးတော့သူတို့ရဲ့အခြေစိုက်စကန်မာဒယ်ပလတ်တာကိုလမ်းကြောင်းပြောင်းသွားနေကြောင်းဒါပေမဲ့ပြဿနာရှိနေတယ်ဆိုတဲ့အချက်ပြတာမျိုးမပြီးဖို့ခဲ့ကြောင်းအာဂျင်တီးနားရေတပ်ကပြောပါတယ်ခင်ဗျာ
ပစိဖိတ်တမောက်တရအနောက်ပိုင်းမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကပြတ်ကျသွားတဲ့အမေရိကန်ရေတပ်တယ်ယူပို့ဆောင်ရေးလေယာဉ်မှာပတ်သွားတဲ့ရေတပ်သား၃ဦးတို့ကိုရှာဖွေနေတဲ့လုပ်ငန်းတွေကိုအမေရိကန်ရေတပ်ကလနာရန်နာလိုက်ပါပြီ။အဲ့ဒီပြောက်ဆုံးသွားတဲ့ရေတပ်သားတွေရဲ့မိသားစုဝင်တွေကိုရေတပ်ဒုတိယဗိုလ်မှူးကြီးကဝန်ထမ်းစကားပြောကြားခဲ့ပါတယ်။ Okinawa ကမ်းခြေတစ်လျှောက်ကရေမိုင်းတစ်ထောင်ပတ်လည်နေပါမှာပျောက်ဆုံးသွားတဲ့ရေတပ်သားတွေကို၂ရက်ကြာရှာဖွေကယ်ဆယ်ရေးလုပ်ကိုင်းခဲ့တယ်လို့ရေတပ်ကပြောပါတယ်။ဂျပန်မှာရှိတဲ့ American 6အခြေစိုက်စခန်းကနေကုန်တွေနဲ့ခီးတယ်ရီကိုလေရင်တင်တင်မော US Ronald Reagan စီကိုပုံမှန်အတိုင်းတည်ပို့ပေးချိန်မှာအခုလိုပြတ်ကျသွားခဲ့တာဖြစ်တယ်လို့ရေတပ်ကပြောပါတယ်။လေရင်ပြတ်ကနေကယ်တင်လာတဲ့လူ၈ဦးကို Reagan တင်မော်ကြီးစီပို့ဆောင်ပေးလိုက်တယ်လို့သူတို့အားလုံးအချင်းချင်းကောင်းမွန်တယ်လို့ဆိုပါတယ်။လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုရေတပ်ကစုံစမ်းစစ်ဆေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒီဖြစ်ရမှာပတ်ဝန်းသူအားလုံးအတွက်ဆုတောင်းပေးနေပါတယ်လို့ Twitter စာမျက်နှာမှာရေးသားချပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ချာနေညနေခင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီး Francis ဟာတနင်္လာနေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်တဲ့အတွက်ပုပ်ဟမ်မင်းကြီးကိုဖူးမြော်ဖို့အနေနဲ့ရက်ရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့တော်ကိုသွားဖို့ဆိုင်းပြင်းနေကြပါတယ်။ရန်ကုန်မြို့မှာလည်းပုပ်ဟမ်မင်းကြီးကိုကြိုဆိုဖို့အခမ်းအနားတွေနဲ့ပြင်ဆင်နေကြပါတယ်။နိုဝင်ဘာ28ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်တွင်ပုပ်ဟမ်မင်းကြီးဟာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုပ်ကိုနဲ့နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့အသီးခြားစီတွေ့ဆုံဖို့ဆီစဉ်ထားပါတယ်။သီရိမင်္ဂလာကပ ాయి ကုန်းမြေမှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့နဲ့လည်းတီးတန့်တွေ့ဆုံဖို့ရှိသလိုစိန်မေရီဖျားเจ้าမှာတော့ခရီးရန်ဂိုင်းအုပ်ဆရာတော်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်။ရန်ကုန်မြို့ကြိုက်ဆန်ကွင်းမှာတော့လူလူစုတောင်းပွဲကိုကျင်းပဖို့စီစဉ်ထားတယ်လို့သိရပါတယ်။ပိုဟမ်မင်းကြီး Francis ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပိုဟမ်မင်းကြီးတပါးရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပိုဟမ်မင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံရဲ့ကြီးကြပ်မှုအောက်မှာရှိတဲ့ပပဝါနယူဂီနီကနိုင်ငံရေးခေလွန်ခွင့်တောင်းခံသူတွေကိုထားရှိရာစခန်းအတွင်းနောက်ဆုံးကြန့်ရှိတဲ့ဒုက္ခသည်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့မှရှင်းလင်းဖယ်ရှားလိုက်ပါတယ်။ဒီလိုဖယ်ရှားရမှာအားသုံးဆောင်ရွက်တာမျိုးမဖြစ်အောင်တတိထားလုပ်ကိုင်ခဲ့တယ်လို့ဆိုပေမဲ့ဒုက္ခသည်အရေးဆောင်ကြီးနေတဲ့ Refugee Action Coalition အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့အဲ့ဒီရွှေပြောင်းဝင်ရောက်သူအမျိုးသားတွေကိုလုံခြုံရေးရဲတွေကတုတ်တွင်နဲ့ရိုက်နှက်ပြီးတော့ဖယ်ရှားတာကိုတွေ့ရပါတယ်။မနူကျွန်းကဒုက္ခသည်ထိန်းနေရေးစခန်းကိုပြောင်းရွှေ့ဝင်ရောက်သူ388ယောက်ကသုံးဘတ်ကြာစီနင်းထိတိမ်းထားတာကိုလုံခြုံရေးတွေကနေ့ရက်ကြာအချိန်ယူရှင်းလင်းခဲ့ရတာပါ။ Papua New Guinea တမမဟုတ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအပြစ်သက်ပြောင်းရွှေ့နေရချတာမှာကိုကန့်ကွက်တဲ့အနေနဲ့ဒုက္ခသည်တွေကအခုလိုစခန်းကိုပိတ်ဆို့ဆန္ဒပြတာလည်းဖြစ်ပါတယ်။မနူကျွန်းကဒုက္ခသည်ထိနေရေးစခန်းကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားပြီးတော့ပိတ်ပင်များဖြစ်တာကြောင့်ရေလျှက်စစ်နဲ့အစားအစာထောက်ပံ့မှုတွေကိုရပ်ဆိုင်ထားတာပါ။ Papua New Guinea တရားရုံးချုပ်ကတော့ Australia နိုင်ငံရဲ့နိုင်ငံရေးခေလွန်ခွင့်တောင်းခံသူတွေအပေါ်ထားရှိတဲ့မူဝါဒဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးလွန်ခဲ့တဲ့နေ့ကဆုံးဖြတ်ချက်ချခဲ့ပါတယ
်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာလူ၈ယောက်ထပ်မံတေဆုံးပြီးတော့16ယောက်ဒဏ်ရာရသွားတဲ့အထူးကံဘုံခွဲတိုက်ခိုက်မှုကိုအာဖဂန်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။အာဖဂန်နိုင်ငံနိုင်ငံပြည်နယ်မြို့တော်ဂျလာလာဘတ်မှာကြာသပတေးနေ့ကပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ပြည်နယ်ရဲမှူးဟောင်းရဲ့အိမ်ပြင်ဘက်မှာရှိတဲ့လူတွေထိခိုက်သေးဆုံးခဲ့တာဖြစ်တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ထိခိုက်သေးဆုံးသွားသူတွေဟာပြည်နယ်ရဲမှူးဟောင်းကိုတောက်ခံသူတွေနဲ့သူကိုရာထူးပြန်ခန့်အပ်ဖို့အတွက်တောင်းဆိုသူတွေဖြစ်တယ်လို့ဒီပြည်နယ်အစိုးရပြောခွင့်ရတဦးကပြောပါတယ်အခုအချိန်ဒီတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူးခင်ဗျာ
2008ခုနှစ်ကလူပေါင်း168ဦးသေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့တိုက်ခိုက်မှုမှာနောက်ွယ်ကကြမ်းစီလုပ်ကိုင်းသူအဖြစ်ဆွဆွဲခံရတဲ့အမေရိကန်ပြည်ထောင်စုကအလို့ရှိနေသူဘာသာရေးကောင်းဆောင်စစ်သွေးကြွတဦးကိုပါကစ္စတန်အာဏာပိုင်တွေကလွတ်ပေးလိုက်ပါပြီ။နေအကျဲချုပ်ချထားတဲ့ Hafiz Sadiq ကိုနောက်ထပ်3လအသက်တမ်းတိုးပြီးတော့ချထားဖို့အစိုးရဘက်ကအယူခံတင်ပြချက်ကိုပါကစ္စတန်တရားရုံးတစ်ခုကပုံထိုးနေမှာပယ်ချလိုက်တာပါ။သူ့ကိုအကြမ်းဖက်မှုနဲ့ဆွဲချက်တွေတင်ဖို့အစိုးရဘက်ကထောက်ထားခိုင်လုံစွာမပြနိုင်တာကြောင့်ဖြစ်တယ်လို့တရားရုံးကပြောပါတယ်။အကြမ်းဖက်သမားဖြစ်အမေရိကန်တရားရေးဌာနကသတ်မှတ်ထားတဲ့ Said ကိုဖမ်းဆီးပေးသူသာမမဟုတ်အဆုံးစီရင်ပေးသူအတွက်အမေရိကန်ဒေါ်လာ10,000စုချမယ်လို့အမေရိကန်အစိုးရကတရင်ထုတ်ပြန်ထားပါတယ်။ Hafiz Said ကိုတောက်ကြနဲ့အာယုံမသက်ခင်ကလေးမှာပဲနှိမ်အကျဲချုပ်ကနေလွတ်ပေးလိုက်တာဖြစ်ပါတယ်။
မက္ကန်ပြည်တော်စုမှာဆိုရင်ဂျာဇဝရီနေ့ကျေးဇူးတော်နေ့အားလည်းရဖြစ်ရတဲ့နောက်တစ်နေ့ပဲ Black Friday လို့ခေါ်တဲ့တောက်ချာနေ့အားလည်းရရာသီအထူးလျှော့ဈေးရောင်းပွဲတော်တွေစတင်လိုက်ပြီဖြစ်ပါတယ်။ငွေစင်းကိုင်းတွေတုံးတဲ့အတုံးတုံးရဆိုရင်တော့ဈေးတွေတွေအတွက်ကျွေးတင်နေတဲ့အနေထားကနေအမျက်ထွက်လာတော့မယ့်အချိန်တို့လည်းသတ်မှတ်ထားကြတာဖြစ်ပါတယ်။ဒီဆိုင်တော်များများကတောက်ချာနေ့အာယုံမတိုင်ခင်အစောကြီးဖွင့်ကြပြီးတော့အထူးလျှော့ဈေးတွေနဲ့ဈေးဝယ်သူတွေကိုဆွဲဆောင်ခဲ့ကြပါတယ်။တချို့ဆိုင်တွေဆိုရင်ကျေးဇူးတော်နေ့ဂျာဇာရီနေ့ကလေးကစာရောင်းခဲ့ကြတာဖြစ်ပါတယ်။ Black Friday ဟာပုံမှန်အဖြစ်တော့ American ပြည်တော်စုရဲ့တနစ်တာအတွင်းမှာဈေးဝယ်ထွက်ဆုံးနေ့လည်းဖြစ်ပါတယ်။အမျိုးသားလက်လီအယောင်းလုပ်ငန်းအဖွဲ့ NRF ရဲ့ခမန်းချက်အရတော့ဝယ်သူ164,000တန်းဒါမှမဟုတ် American တနိုင်ငံလုံးရဲ့69%ခန့်လုံးကဒီအချိန်ကိုအခွင့်ကောင်းယူပြီးတော့ online မှာရောဆိုင်တွေမှာဈေးဝယ်ထွက်ကြတာဖြစ်ပါတယ်။အားလည်းရရာသီအတွက်ဈေးဝယ်သူတွေက Amazon website မှာအဝယ်အများဆုံးလို့စစ်တမ်းတစ်ခုကဖော်ပြပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရရန်နိုင်နဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။ခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဝန်ကြီးဌာနတင်တစ်ခုထပ်မံထားရှိတဲ့အကြောင်းလွှတ်တော်ကဆွေးနွေးချက်တွေကိုအရင်ဆုံးစပါမယ်ရှင်။ဝန်ကြီးဌာနတင်တစ်ခုအတွက်ပြည်ထောင်စုဝန်ကြီး2ဦးနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပါအဖွဲ့ဝင်တို့ဒီလွှတ်တော်မှာကျန်သစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်လက်ရှိအစိုးရရန်တရားလှည့်ပတ်မှုနဲ့ပတ်သက်လို့အစိုးရလုပ်ငန်းစဉ်တွေပြန်လည်သုံးသပ်တင်ပြီလို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမင်ခသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဝန်ကြီးဌာနအသစ်နှစ်ခုအတွက်ပြည်ထောင်စုဝန်ကြီး2ဦးနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပါအဖွဲ့ဝင်တို့ကျန်သစ္စာချိန်ဆခဲ့ကြပါတယ်ဒီလိုဝန်ကြီးဌာနအသစ်တွေနဲ့ကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့နိုဝင်ဘာ23ကြာတာပရီနေ့ကပြည်ထောင်စုလွှတ်တော်ကနေအတီးပြုတ်လိုက်တာဖြစ်ပါတယ်။ရခိုင်ရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရချိန်မှာပဲဒီဖိအားတွေကိုဖြေရှင်းနိုင်ဖို့နဲ့အစိုးရရန်နေရာပုံမှုလေပတ်နိုင်ဖို့ဌာနသစ်နှစ်ခုကိုတိုးချဲ့တာဖြစ်တယ်လို့နိုင်ငံတော်သမ္မတကိုယ်စားပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွှတ်တော်မှာပြောဆိုသွားပါတယ်။အစိုးရအဖွဲ့ယုံဝင်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနဆိုပြီးအသစ်ထက်တိုးတာမှာဝိုင်းရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဦးတောင်ထွန်းနဲ့ဦးကျော်တင်ကပြည်ထောင်စုဝင်ကြီးတွေအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတော့အရင်ပြန်ကြားရေးဝင်ကြီးဟောင်းလည်းဖြစ်အငိမ့်စားတက်မတော်အရာရှိဟောင်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။လွှတ်တော်မှာဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမှာတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အရင်ဝင်ကြီးဟောင်းကယားပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကလက်ရှိအစိုးရအနေနဲ့လုပ်ငန်းတာဝန်များပြားနေတဲ့အခြားဝင်ကြီးဌာနတွေရဲ့အခြေအနေကိုအမြန်ဆုံးတုံ့တက်ဖို့အပါအဝင် NLD အစိုးရရဲ့လှုပ်ဆောင်မှုတွေပြန်လည်တုံ့တက်ဖို့ကိုလည်းထောက်ပြပြောဆိုသွားပါတယ်
။အချိန်အခါအခြေအနေရကြောင်းလည်ပြင်လည်နိုင်မှု flexibility ရှိရမယ်ဆိုတာလည်းအထူးလိုအပ်ပါတယ်သို့တော်လည်းအမှန်တကယ်လိုအပ်တဲ့တိုးချဲ့မှုဖြစ်ဖို့လည်းလိုအပ်ပါတယ်ဝိဒနာနှစ်ခုတိုးချဲ့ခြင်းပေါ်သဘောတူတယ်လို့ကျွန်တော်ဘက်ကစဉ်းစားပြီးမယ်ဆိုရင်ကြံတဲ့ workload များနေတဲ့ဝင်ကြီးဌာနတွေလည်းပြန်လည်သုံးသပ်ပြီးအမြန်တိုးချဲ့ပေးမယ်ဆိုရင်ယနေ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့လောက်ကိုင်းအကောင့်ထဲပေါ်ဆောင်ရွက်မှုတွေပုံမိုတိုးတက်အားကောင်းလာမယ်လို့လေးလေးနက်နက်အကြံပြုအပ်ပါတယ်ဒီကနေ့အသီးသီးမှာဒုတိယဝင်ကြီးတွေပြည့်ပြည့်စုံစုံခံထားပေးမယ်ဆိုရင်လွှတ်တော်များမှာမေးခွန်းတွေဖြေကြားခြင်းဤရင်းလက်လေဆစ်ဆေးမှုတွေပြုလုပ်ရခြင်းဝန်ထမ်းများကိုဖိဖိစီစီပြုပြင်ပေးနိုင်ခြင်းပြည်သူနဲ့ထိတွေ့နိုင်ခြင်းများပုံမိုအသက်ဝင်လာမယ်ဖြစ်ကြောင်းထပ်မံအကြံပြုအပ်ပါတယ်အနာဂတ် NLD ခေါင်းဆောင်များကိုလည်းနိုင်ငံအုပ်ချုပ်ရေးအတွေ့အကြုံတွေပေးမယ်ဆိုရင်2020ရွေးကောက်ပွဲမှာနိုင်မယ်ဆိုရင်အစဉ်အသင့်ဖြစ်နိုင်ကြောင်းလည်းထမအကြံပြုရပါတယ
်နိုင်ငံတော်သမ္မတကိုယ်စားလွှတ်တော်ကိုတက်ရောက်လာတဲ့ပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးပြောဆိုခဲ့တာကတော့တိုးချဲ့မဲ့ဝန်ကြီးဌာနနှစ်ခုလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေကပြည်သူတွေအတွက်ပုံမှန်ထိရောက်စေဖို့ရည်ရွယ်ပြီးဖွဲ့စည်းလိုက်တာဖြစ်တယ်လို့ဆိုပါတယ်အစိုးရအဖွဲ့ယုံဝန်ကြီးဌာနဖွဲ့လိုက်တဲ့အတွက်ဖြစ်ပေါ်လာမဲ့အားသာချက်နဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့တာပါ
ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနယခုလိုဖွဲ့စည်းပြီးတော့ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးခန့်တာဝန်ပေးမယ်ဆိုလို့ရှိရင်ချုပ်တင်ပြရရင်တော့ပြည်သူ့ဝန်ကြီးဌာနတွေနဲ့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေကြားမှာပေါင်းစပ်ညှိနှိုင်းဆောင်ရွက်မယ့်ကိစ္စတွေဒီအစိုးရအဖွဲ့ဝန်ကြီးအနေနဲ့ဒါညှိနှိုင်းဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်အစိုးရအဖွဲ့ဆောင်ရွက်ချက်တွေကိုပြည်သူ့အသိပေးရှင်းလင်းတင်ပြရမယ့်ကိစ္စတွေကိုလည်းဒါဆောင်ရွက်နိုင်မှာဖြစ်ပါတယ်နိုင်ငံတော်ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးဆိုင်ရာအခြေအနေတွေကိုပြည်သူလူထုကိုဒီအချိန်နဲ့တပြေးညီဒါအသိပေးရှင်းလင်းနိုင်မှာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ကဖိတ်ကြားတဲ့အခါမှာလည်းဒါဝန်ကြီးအနေနဲ့လာရောက်ရှင်းလင်းတင်ပြနိုင်မှာဖြစ်တဲ့အတွက်အစိုးရအဖွဲ့ဒီလုပ်ငန်းဆောင်ရွက်မှုတွေဟာပုံမူ ထိရောက်ညံစံလာမယ်ဆိုတဲ့အကြောင်းကိုတင်ပြလိုပါတယ်
။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖွဲ့ရတာကတော့နိုင်ငံတကာဆက်ဆံရေးပုံမကောင်းဖို့ရည်ရွယ်တယ်လို့လက်ရှိရခိုင်ပြည်ထနာတွေမှာနိုင်ငံတကာဘက်ကထိရောက်တဲ့သတင်းမှန်ထုတ်ပြန်နိုင်ဖို့အတွက်လည်းရည်ရွယ်တယ်လို့ပြည်အောင်စုရှေ့နေချုပ်ကတင်ပြခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်တရားကိုအကောင်းဆုံးမောင်းနှင်နိုင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေသေးတယ်လို့သုံးသပ်လိုက်ပါတယ်
။ဝိဒနာကခုစိုးရဲဆိုတော့ဒါပဲပြောဒါတော့ပို့ပြီးတော့ကောင်းလာမယ်လို့တော့ထင်ပါတယ်။ချစ်ချောက်ပြီးတော့ဒီဖက်တော်မှဆက်ပြီးတော့မှတိုးချဲ့ပြီးတော့လုပ်ဖို့ဒိုးတယ်လို့ထင်တယ်။အဲလိုမျိုးဝန်ကြီးများဒုဝန်ကြီးတွေများနဲ့အလုံးလုံးမှဝန်ကြီးဌာနတွေကိုကောင်းကောင်းသူတို့ကင်ဖယ်နိုင်လိမ့်မယ်လို့ထင်တယ်။
ဒီကနေ့ကျန်းသစ္စာကျင်းဆိုပြီးဖြစ်တာကြောင့်လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန24ခုရှိလာပြီးဖြစ်ပါရဲ့ရှင်
။မမေခသတင်းပေးပို့ခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ဘာသာရေးနဲ့လူမျိုးရေးခွဲကွဲပြားမှုကိုအခြေခံပြီးမြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစနစ်တကျပြစ်မှတ်ထားကျူးလွန်ခဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာလည်းလူကုန်ကူးမှုတာမကကိုအင်္ဂါစိတ်ပိုင်းတွေကိုပါမှောင်ခိုးကူယောင်းဝယ်မှုအန္တရာယ်အမြင့်မားဆုံးရင်ဆိုင်နေရတယ်လို့လိမ်ပိုင်းအကျန်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့တကပိတ်တွေ့ဆုံပြီးနောက်သတိပေးပြောဆိုခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုမိုင်းအင်ဂျင်နိုင်တင်ပြပေးပါပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၄ခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပရမီလာပတန်ရဲ့အထူးသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှနိုဝင်ဘာလ22ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်အသက်မသေးပဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာအမျိုးသမီးတွေမိန်းကလေးတွေနောက်ပြီးမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်အရလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်နှင်းပန်းနှိပ်စက်မှုတွေကိုမြန်မာတပ်မတော်ကကြဲကြဲပြန့်ပြန့်နဲ့စနစ်တကျညွှန်ကြားကျူးလွန်ခဲ့တာတွေ့ရတယ်လို့သတင်းတောက်တွေကို Pramila Patan ကအခုလိုပြောပါတယ်
My observations point to a pattern of widespread atrocities, including sexual violence against the Rohingya women and girls who have been systematically targeted on account of their religious and ethnic
ethnicity. ဘာသာရေးလူမျိုးရေးကွဲပြားမှုကိုအခြေခံပြီးရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုပစ်မှတ်ထားတဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကြီးမားကျယ်ပြန့်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုစနစ်တကျနဲ့ကျူးလွန်ခဲ့တယ်ဆိုတာကျွန်မတို့လေ့လာတွေ့ခဲ့ရပါတယ်။ညင်းလို့မရတဲ့အချက်ကတော့ဒီလိုတက်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမရင်းကျက်မှုစတဲ့နီလန်ပေါင်းစုံကိုကျူးလွန်ဖို့မြမတက်မတော်ကစနစ်တကျစီစဉ်အမိန့်ပေးညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဒီလိုအပြစ်ကျူးလွန်တဲ့တခြားသူတွေထဲမှာနေချားဆောင်ရဲတပ်ဖွဲ့တွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့တခြားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေလည်းပါဝင်နေတာဖြစ်ပါတယ်။
စစ်သားအများပြားကဝိုင်းပြီးမဒိန်ကျင်တာအရှက်ရအောင်လုပ်တာနဲ့စစ်ဘက်ကဖမ်းထားချိန်အတွင်းလိန်ကျွန်းလုခိုင်းတာတွေအပါအဝင်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုပုံသဏ္ဍာန်တွေကိုထွက်ပြေးလာသူတွေစီကနေတတ်သမတ်ထဲကြားခဲ့ရတယ်လို့လည်းမစ်ဘက်တန်ကဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းလေးခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ရမှာဒုက္ခသည်တွေဟာလူကုန်ကူးခံရမယ့်အန္တရာယ်ကြားရောက်နေတာကိုတွေ့မြင်ခဲ့ရကြောင်းသူကသတင်းတောက်တွေကိုအခုလိုပြောပါတယ်။
Vulnerability of women and girls, but also boys, facing a heightened risk of trafficking.
ဒုက္ခသည်စခန်းတွေမှာရှိနေတဲ့အားနည်းတဲ့အမျိုးသမီးနဲ့မိန်းကလေးတွေသာမကယောက်ျားလေးတွေရဲ့အခြေအနေကိုအလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။လိမ်ပိုင်းဆိုင်ရာအမျက်ထုတ်ဖို့အတင်းအဓမ္မပြည်တစားလုခိုင်းဖို့အတွက်သူတို့ဟာလူကုန်ကူးမှုအန္တရာယ်အပြင်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုပါရောင်းဝယ်တဲ့အန္တရာယ်အမျက်မားဆုံးရင်ဆိုင်နေကြရပါတယ်။
ဒီအန္တရာယ်တွေကိုကာကွယ်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နိုင်မယ့်ဖြစ်နိုင်ခြေနည်းလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းပရမီလာဘတန်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းတဲ့အနေနဲ့မြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရရဆက်ဆက်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာကိုလုံခြုံရေးကောင်စီအနေနဲ့အရေးယူကင်တွယ်ဖို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ကြောင်းပရမီလာပတန်ကအထူးသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါရယ
် I am having as I said bilateral meetings with a number of members of the council urging them to
လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံပြီးအထူးသီးသန့်တင်ပြခွင့်ရခဲ့သလိုဖိအားပေးဖို့လည်းကျွန်မတိုက်တွန်းခဲ့ပါရယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်သွားရောက်ကြည့်ရှုဖို့ကိုလည်းကျွန်မအကြံပြုခဲ့ပါရယ်
သူရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်မတိုင်ခင်မြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်ကြည့်ရှုခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုစာရေးပန်ကြားခဲ့ပေမယ့်ငင်းပယ်ခံရကြောင်းမစ်ဘတ်တန်ကပြောပါရယ် နိုဝင်ဘာလ5ရက်နေ့ကနေ17ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာနဲ့ကော့ခ်စ်ဘဇားမြို့တွေကိုတွားရောက်ခဲ့တဲ့လိန်ပိုင်းအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရာမီလာဘတ်တန်ရဲ့ခီးစဉ်မှာ UNFPA UNICEF စတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကကျွမ်းကျင်သူတွေနဲ့ဗြိတိန်နိုင်ငံသားရဲ့ဌာနကလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ရေးဆိုင်ရာတာဝန်ရှိသူတို့လိုက်ပါသွားခဲ့ကြပါတယ်ရှင်
မင်းတင်နိုင်တင်ပြခဲ့တာပါရှင်အခုဆက်လက်ပြီးကားမတော်တဆဖြစ်လို့မြန်မာအလုပ်သမားတွေတည်ဆုံရတဲ့အကြောင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံနွန်ထပ်ဘူရီခရိုင်ကိုသွားကြမဲ့မြန်မာအလုပ်သမား73ဦးလိုက်ပါတဲ့ကားဟာဘန်ကောက်မြို့နီးစင်ဘူရီမြို့နယ်ထဲမှာဆယ်ဘင်းကားကိုတိုက်မိပြီးမီးလောင်ခဲ့တာကြောင့်ကားထဲမှာပါလာတဲ့ကားသမား2ဦးနဲ့မြန်မာ73ယောက်လုံးမီးလောင်တည်ဆုံခဲ့ရပါတယ်။တည်ဆုံသွားသူတွေအတွက်အသက်အမခံရအောင်မြန်မာတန်ရုံတာဝန်ရှိသူတွေကစ조사ဆောင်ရွက်ပေးနေပါတယ်။အပြည့်အစုံကိုVOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံမဲဆောက်မြို့ကနေနွန်ထဘူရီခရိုင်ကိုသွားကြမဲ့တရားဝင်အထောက်အထားရှိတဲ့မြန်မာလူသမား73ဦးလိုက်ပါလာတဲ့ဗန်ကားဟာနိုဝင်ဘာလ24ရက်နေ့မနေ့အစောကြီး3နာရီခန့်မှာစင်ဘူရီခရိုင်ထဲမှာမောင်းနေနေတော့ရှေ့ကဆယ်ဘင်းကားကိုဝင်တိုက်မိတာပါ။တိုက်မိပြီးကားမီးလောင်ခဲ့တဲ့အတွက်ကားပေါ်မှာလိုက်ပါလာသူအားလုံးသေဆုံးသွားခဲ့ပါတယ်။ထိုင်းနိုင်ငံသားတဦးပြောပြတာကတော့
ตัวโฮสิงบุรีบ่สิงบุรีสิละตัวบางเจ้ายากคันทีเนาะแม่นบ่เนาะการมองจะมาแล้วสาตัวเอ็งง่ายแล้วมันดีบ่เนาะไอ้ดีสั่นเซแล้วเซบิงกะอะนามาตัวตะคาได้ตะไซนี่อ่ะบ่เนาะเฉยมาแล้วกะแท้มาซีเนดูเลยเอ็งเนี่ยแยกพี่บ่เนาะกะตะไซนี่แล้วไอ้ดีกานี้ดิหล่องแตกละดิมีเราแตกละตะยามามาถั่วละบ่มีบ่อาลงตะกาลงตีตัวละไอ้แท้มาทายตะยาจำได้หลัวအမပြည်သားတွေ73ရောက်ပါတော့အားလုံးသိတယ်တရားဝမလို့
သူတို့တွေဟာနိုင်ငံကူးလက်မှတ်တွေနဲ့အလုလာလုပ်ကြသူတွေဖြစ်တာကြောင့်ကားအာမခံကုမ္ပဏီနဲ့ထိုင်းလူသမားဝန်ကြီးဌာနကိုပြောကြားပြီးနင့်နာကြီးအာမခံကြီးရအောင်လှုပ်ဆောင်နေတယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်အရာရှိဦးမိုးအောင်ခိုင်ကပြောပါတယ
်ဟုတ်ပါတယ်အထောက်အထားတွေကျွန်တော်ရပြီးပါပါတယ်ကျွန်တော်လေနင့်နာကြီးရအောင်ခင်ဗျာဟိုပေါ်တော့ဒီလိုကြီးကျွန်တော်ပြောတာထိုင်းလူသမားဌာနကိုသိနေတော့ကားရဲ့ဆိုပြီးတော့ရသူကမန်ဒိုတော့ပြောတယ်ကြာ6သိန်းကျော်ဆုံးတော့ကျွန်တော်ဥပမာကြာတော့6သိန်းကျော်ရ
ပကံဆိုတာကတော့အာမခံကြီးကိုပြောဆိုတာပါထိုင်းနိုင်ငံမဲဆောက်မြို့ကနေထိုင်းနိုင်ငံအတွင်းပိုင်းကိုသွားကြတဲ့မြန်မာတွေပါတဲ့ကားတိတ်မှတ်မှုတွေကတော့မကြာခဏဖြစ်လေရှိပါတယ်အလုသမားရှာဖွေပေးတဲ့ကုမ္ပဏီတွေကစက်ရုံနေနဲ့ချိတ်ဆက်ပြီးမြန်မာလူသမားတွေကိုဂျားကားတွေနဲ့ပို့ပေးလေရှိရမှာရေမောင်းတွေကအရက်ပောက်ပြီးတော့မောင်းတာဘန်ကောက်မဲဆောက်အသွားလမ်းတွေမှာမနာရန်စက်တိုက်မောင်းရင်အိတ်ငိုက်ကြတာမျိုးတွေကြောင့်ကားတိတ်မှုတွေဖြစ်လေရှိပါတယ်ထိုင်းနိုင်ငံကားကိတ်ကြီးတွေကဗတ်စကားကြီးတွေမှာတော့မြန်မာတွေကြီးမဟုတ်ပဲနိုင်ငံသားသားတွေအားလုံးစီးကြတာကြောင့်ရင်လိုင်းတွေမှာစီကံထုတ်ပြန်ထားခြင်းအရာကားမောင်းသမားတွေဟာအရက်သေးစားတောက်စားပြီးမောင်းတာမျိုးမလုပ်ရသလိုကားစီးသူတွေအနေနဲ့လည်းကားတွေအမြန်မောင်းပြီးတက်တောက်တက်တာမျိုးတွေမဖြစ်ရင်လည်းတိုင်ကြားနိုင်တယ်ဆိုပြီးသတိအသိပေးထားတာပါဒါအပြင်ကားမောင်းသမားတဦးကို6နာရီထက်ပိုမောင်းတာမျိုးတွေကိုလည်းခွင့်မပြုတဲ့အတွက်မတော်တဆကားတိုက်တာမျိုးတွေတော့နှဲပါလာပါတယ်ရှင်
မိုင်အေမာသတင်းပေးပို့ခဲ့တာပါရှင်။ကမ္ဘာသာသနာပြုပြည်နှံဆရာတော်ဗဒန္ဒပညာဝန်သားဒီကနေ့မနေ့မလေးရှားနိုင်ငံမှာပြန်လည်တော်မူသွားပါတယ်။နှစ်ပေါင်း60ကျော်ပြည်ပသာသနာပြုလုပ်ငန်းကိုထူးထူးခြားခြားကြိုးပမ်းဆောင်ရွက်ခဲ့တဲ့ပြည်နှံဆရာတော်ဖရာကြီးပြန်လည်တော်မူတာဟာသာသနာပြန့်ပွားရေးအတွက်ဆုံးရှုံးမှုတစ်ခုအဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်နှံဆရာတော်ကြီးဟာဗုဒ္ဓသာသနာပြန့်ပွားစေရေးအတွက်နိုင်ငံပေါင်း20ကျော်မှာသာသနာပြုကျောင်းတွေတည်ထောင်ခဲ့တယ်လို့မြန်မာနိုင်ငံမှာလည်းဗုဒ္ဓသာသနာပြုလုပ်ငန်းကိုနိုင်ငံတကာအသိမှီစေဖို့အတွက်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီကနေ့မနေ့မလေးရှားစံတော်ချိန်9နာရီကျော်မှာပြန်လည်တော်မူခဲ့ကြောင်းကိုဆရာတော်ကြီးရဲ့တပည့်ရင်းဖြစ်တဲ့လန်ဒန်ဆရာတော်ဦးဥတ္တရာကအခုလိုမိန့်ကြားပါတယ်။
ဒီနေ့မနေ့9နာရီ15မိနစ်ကပြန်လည်မူသွားတယ်။အဲဒီနေ့မျိုးအိုက်စ်လန်ဟော့စတယ်မှာလည်းကျွန်တော်တို့အော်ကျွန်တော်ရည်ရည်လောင်းရတဲ့တလားချော်တော့ကကြောက်ကပေါ့နော်ကြောက်ကအားနေရယောဂဖြစ်တာပေါ့နော်အဲကြောက်ကသိညာတာပေါ့သူဘောရူနေညာအဲတော့ဒီပေါ့တယ်နေရောက်ပြီးတော့စကားပြောလာနေပါတယ်မပြီးတော့ဒီအားနေကလည်းခင်ဗျာသိဖို့ပြတ်တယ်ပြီးတော့ဒီဘာလို့ပြောနေပေါ့လောက်ကြောက်ကတည်းကရဲ့ချေနေရတော့ဒါမဲ့ဒီနေ့တောက်ကြနေနားနိုင်နေစကားမြင်မပြတ်မလို့ပါပေါ့နော်
ပြည်နှံဆရာတော်ကြီးဟာပြန်တော်မူချိန်မှာတက်တော်90ဝါတော်80ရှိပြီဖြစ်ပါတယ်ဆရာတော်ကြီးရဲ့ဗုဒ္ဓသာသနာပြန်ပွားရေးဆိုင်ရာဆွမ်းဆောင်မှုကိုဥဥတရာကအခုလိုဆက်လက်မိန့်ကြားပါတယ်
မြန်မာနိုင်ငံကအနည်းငယ်ကျော်လောက်ကလာပြီးတော့ထောက်ထားတဲ့ကျောင်းကို မန္တလေးမြန်တော်မှာစောက်ခင်ကနေပြီးတော့နော်ဒီတီထောင်သားတွေမြန်မာကျောင်းကြီးကိုထိမ့်သိမ်းမှုရံပြီးကျွတ်လာတာအဲ့ဒီဟာနဲ့ဒီနှစ်ပေါင်း60လောက်မြန်မာရတာငါပြုတာပေါ့နော်မြန်မာရတာငါပြုတဲ့တန်ခါတော်တွေထဲမှာတော့ထူးထူးခြားခြားနဲ့အောင်မြင်ဆုံးဆရာတို့ပြောရမှာပဲဘာလို့လဲဆိုတော့ဒီများတွေမလုံနိုင်တဲ့မသွားနိုင်တဲ့အချိန်မှာဆရာတို့ရတခါတည်းတာနာပြုလုပ်ငန်းတွေကိုနိုင်ငံပေါင်း20နိုင်ငံလောက်ကိုတန်ခါတော်တွေနဲ့ကျောင်းတွေဖြစ်မြောက်အောင်ဆောင်ဆောင်ပြီးတော့ဒါနာပြုတဲ့ကိစ္စကတော့ဒါထူးခြားတဲ့ကိစ္စပြောရမှာပေါ့
ပြည်တွင်းသာသနာပြုလုပ်ငန်းအဖြစ်မဟာတန်တိဒုက္ခကြောင်းတိုက်ကိုနိုင်ငံတကာအဆင့်ပြီးသာသနာပြုဗဟုဌာနကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်ပြည်နံဆရာတော်ဖျားကြီးပြန်တော်မူတာဟာပြည်ပသာသနာပြန်ပွားရေးလုပ်ငန်းအတွက်ဆုံးရှုံးမှုတစ်ခုအဖြစ်လန်ဒန်ဆရာတော်ဦးဥတ္တရကသုံးသပ်ပါတယ
်ဒီလမ်းမှာတော့သာသနာပြုနိုင်တဲ့သံဃာတော်တွေအများကြီးရှိပါတယ်ပြည်ပမှာအဲ့ဒီလိုနှစ်ပေါင်း60ကျော်လောက်ကနေပြီးတော့သာသနာပြုတဲ့ပုဂ္ဂိုလ်ဆိုလို့မရှိတော့ဘူးနော်အနည်း60လောက်ကိုနိုင်ငံသားတာဝန်အဖြစ်စပြီးတော့ကျေကျေပြန့်ပြန့်နဲ့လုပ်တဲ့တန်ခါတော့ဆိုလို့ဆရာတော်ကြီးကဒါတကားလေးလို့တော့ပြောရမယ်နောက်ဒုချက်တာတွေရှိတာပေါ့အဲ့ဒီနှစ်60လောက်ကစရတယ်ဆရာတော်ကြီးတကားအခုရှိတော့ဆိုတော့အမှန်တန်ဝမ်းနည်းစရာတော့ဟုတ်ဘူးလို့မြမသာသနာကဘာကိုသိအောင်နှွမ်းမှုအောင်နော်အဲ့ဒါကြီးပြနိုင်ဖို့ရန်တည်းဟာနောက်လူနောက်သားတွေကဆရာတော်ကြီးလို့စွမ်းစမ်းတမန်မှလုပ်နိုင်သားမလားလို့ဘုန်းကြီးတို့အဲ့ဒါတော့အားငယ်ပြီးရပေါ့နော်
ပြည်နံဆရာတော်ဖျားကြီးရဲ့အန်ဒီမဇာပနအခမ်းအနားကိုဒီဇင်ဘာလ3ရက်နေ့မှာကျင်းပဖို့အကြံပြင်းသတ်မှတ်ထားပါတယ်။ဆရာတော်ကြီးရဲ့တပည့်တန်ဃာတွေနဲ့ဒါယကာတွေစီဝေးဆုံးဖြတ်ပြီးချိန်မှာအတီးပြုတ်ထုတ်ပြန်မှာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။ VOA မြန်မာပိုင်းတောက်ကြနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင့်တန်ကြားအစီအစဉ်ကိုည9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကြီးညာပေးပါမယ်ရှင်။
ဒီမဝင်နိုင်ငံမှာတော့ MSN မနန်ဂါကိုဟာသမရသည်ဖြစ်နေဒီကနေ့တောက်ချာနေမှာကျန်းသစ်စာချိန်ဆိုလိုက်ပြီးရောဘတ်မူဂဘီရဲ့38နှစ်ကြာအနာရှင်စနစ်နဲ့အဆုံးသက်သွားခဲ့ပြီဖြစ်ပါတယ်။အသက်85နှစ်ရှိဖြစ်တဲ့မနန်ဂါဟာဟာရာရီမြို့တော်မှာရှိတဲ့လူ6000ဆနဲ့အမျိုးသားအစားကွင်းကြီးမှာသမရသည်ဖြစ်နေကျန်းသစ်စာချိန်ဆိုခဲ့တာဖြစ်ပြီးတော့ဇင်ဘာဘွေနိုင်ငံသားတွေကသူ့ကိုထောက်ခံအားပေးခဲ့ကြပါတယ်။ယူဂန္ဒါနိုင်ငံမှာRed Pepper ပြည်တွင်းသတင်းစာတိုက်ရိုက်အကြီးတန်းဝန်ထမ်း၈ဦးကိုယူကန်နာတာဝန်ရှိသူတွေကဖမ်းဆီးလိုက်ပြီးတော့နိုင်ငံတော်သစ္စာဖောက်မှုနဲ့တရားစွဲလိုက်ပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ပုဂ္ဂလိကပိုင်းကမ်ပါလာမြို့က Red Pepper သတင်းစာတိုက်ကိုအင်္ဂါနေ့နောက်ပိုင်းမှာဝင်ရောက်ရှာဖွေပြီးတော့ဒီမတိုင်ခင်တရက်ကတော့သတင်းမားတွေပုံနှိပ်ထုတ်ဝေတယ်ဆိုရယ်ဆွဆွဲချက်နဲ့သတင်းတော့တွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။တပ်ဖွဲ့ဝင်54ယောက်နဲ့အတူမကြာသေးခင်ကအာဂျင်တီးနားရင်ကုန်စင်ပေါ်ပျောက်ဆုံးသွားတဲ့နေရာနားလောက်ကနေပောက်ကွဲမှုလို့ယူဆနိုင်ပွဲရှိတဲ့အတန်တစ်ခုကိုကြားခဲ့ရတယ်လို့အာဂျင်တီးနားရေတပ်ကပြောလိုက်ပါတယ် ARA စံနှုန်းရင်ကုန်တင်မော့ဟာပြီးခဲ့တဲ့နှစ်မှာ15ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးတော့အာဂျင်တီးနားရေတပ်ကတော့ဒီပောက်ကွဲမှုဟာပုံမှန်ထက်ထူးခြားပြီးတော့အချိန်တိုလို့နဲ့ပြင်းထန်တယ်လို့လည်းပြောပါတယ်ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်စာတင်လာနေကြရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးပုပ်ဟမ်မင်းကြီးကိုဖူးမြော်ဖို့အနေနဲ့ရရကကက်သလစ်ခရစ်ယာန်ဘာသာဝင်တွေနဲ့ရန်ကုန်မြို့တော်ကိုသွားဖို့ဆိုင်းပြင်းနေကြပါတယ်ရန်ကုန်မြို့မှာလည်းပုပ်ဟမ်မင်းကြီးကိုကြိုဆိုဖို့အခမ်းအနားနဲ့ပြင်ဆင်နေကြပါတယ်နိုမာ29ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းပုပ်ဟမ်မင်းကြီးဟာသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုပ်ကိုတော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းတရားစီတွေ့ဆုံသွားဖို့စီစဉ်ထားပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရနိုင်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rickes ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ View American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချိန်ညနေ6နာရီခွဲကနေ9နာရီထိတရားထုတ်လွှင့်ခဲ့တာဖြစ်ပါတယ်နောက်နေ့ကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.